ရုရှားဘော်ဒဏ်ခတ်ရယူမှုအသစ်တွေချမှတ်မဲ့ဥပဒေမူကြမ်းဟာတည်တာတဲ့အာဏာချုပ်တွေပါနေပြီးအခြေခံဥပဒေနဲ့မကန့်ညီတဲ့ပြဋ္ဌာန်းချက်တွေပါဝင်နေတယ်လို့ပြောထားတဲ့သမ္မတဒေါ်နယ်ထရမ့်ကဥပဒေမူကြမ်းကိုလက်မှတ်ရေးထိုးပြီးဥပဒေအဖြစ်အတည်ပြုပြဋ္ဌာန်းလိုက်ပါပြီ။ဒီကိစ္စနဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ဆွက်ဖက်ခဲ့တဲ့အတွက်ရုရှားကိုဒဏ်ခတ်ဖို့ရည်ရွယ်တဲ့ဒီဥပဒေမှာအီရန်နဲ့မြောက်ကိုရီးယားတို့အပေါ်ဒဏ်ခတ်ရယူမှုအသစ်တွေလည်းပါဝင်ပါတယ်။ဒါ့အပြင်ကွန်ဂရက်လွှတ်တော်နဲ့ညှိနှိုင်းတိုင်ပင်တာမျိုးမလုပ်ဘဲဒဏ်ခတ်ရယူမှုတွေကိုသမ္မတကရုတ်သိမ်းလို့မရအောင်လဲဥပဒေမှာကန့်သတ်ထားပါတယ်။အုပ်ချုပ်ရေးဘက်ကလုံတာကင်တာမဖြစ်အောင်ကန့်သတ်ထားခြင်းအပြင်အမေရိကန်လူထုတွေအကျိုးရှိစေမယ့်သဘောတူညီချက်တွေရယူဖို့ပိုပြီးခက်ခဲအောင်ဒီဥပဒေကလုပ်ထားပြီးတရုတ်ရုရှားနဲ့မြောက်ကိုရီးယားတို့ကိုပိုပြီးနှိကက်သွားစေမယ်လို့ပိုရူးနေကသမ္မတအင်ဂျီလိုရဲ့ထုတ်ပြန်ချက်နှစ်ခုထဲတစ်ခုမှာသမ္မတထရမ့်ကပြောထားပါတယ်။ပြဿနာတွေရှိနေပေမဲ့လည်းအမျိုးသားညွရေးကိုရှေ့ရှုပြီးတော့ဒီဥပဒေမူကြမ်းကိုလက်မှတ်ရေးထိုးလိုက်တယ်လို့လည်းသမ္မတရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။